ကျမကစုမမရှင်ဘင်္ဂလားဒေ့ရှ်ရောဟင်ဂျာဒုက္ခသည်စခန်းမှာဒီကနေ့နောက်ထပ်မီးလောင်မှုဖြစ်ပွားခဲ့တဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။တိတ်နေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုးလုံနေထိုင်ကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့တ်ဘဇာခရိုင်ကကုတုဘလောက်ဒုက္ခသည်စခန်းအမှတ်9မှာဒီကနေ့မနေ့ပိုင်းကမီးလောင်မှုထပ်မံဖြစ်ပွားခဲ့တာပါ။မီးလောင်မှုအတွင်းထိခိုက်သေဆုံးသူမရှိပေမဲ့နေရည်များပြားမီးပေးသင့်ခဲ့တယ်လို့ကိုယ်တိုင်သွားကြည့်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်ဦးအီဆလန်ကပြောပြပါတယ်။
ဒီကနေ့မနက်တနာရီဝန်းကျင်လောက်မှာဗျာကိုတုပါလောင်စကားအမဲ့ငါဂျီတူဤအခွဲ့ငါမှာဦးအီဆူရဲ့နေရင်မမေးစတင်လောင်ကျောင်းတဲမှုကြောင့်နေရင်၂၄လုံးလောင်ကျောင်းချက်စီခဲ့ကြောင်းကိုကျွန်တော်ကိုယ်တိုင်သွားရောက်ချစ်ချိုးလေးလာတွေ့ရှိခဲ့ရပါတယ်ခင်ဗျာမင်းလောင်တာကတော့ရှင်စေသွင်းကနေရနေအဲရှင်အောင်မှာတိမိကြောင်းနဲ့မင်းစောင်းလောင်ခဲ့ကြောင်းသူတို့မှာရှင်သမီးအတောင်းတောင်းပစ္စည်းနဲ့စားနေကြလေအကုန်လုံးမင်းလောင်သွားခဲ့တာကိုတွေ့ရပါတယ်ခင်ဗျာသူတို့ကကိုကတခြားအနည်းအနာမှရှိတဲ့နေရင်တွေမှာလောလောဆယ်သူတို့ကကိုလုံးနေကြတာကိုတွေ့ရပါတယ်နောက် NGO အဖွဲ့စည်းတွေကလည်းသူတို့လာရောက်စည်းစရာကောင်းနေတာကိုလည်းကျွန်တော်ကိုယ်တိုင်တွေ့ရှိခဲ့ပါတယ်ခင်ဗျာအဲ့ဒီနေရင်တွေကိုအဲတူရကီနိုင်ငံကအလို့ရှင်အဖွဲ့အာဖာအဖွဲ့ကဆောက်လုပ်ပေးတာဖြစ်ပါတယ်ခင်ဗျာ
တိတ်နေချီတဲ့ဒုက္ခသည်တွေစုပြုံနေထိုင်ကြတဲ့ဒုက္ခသည်စခန်းတွေမှာမီးလောင်မှုတွေကဇက်တိုက်ဆိုးသလိုဖြစ်ပွားနေတဲ့အတွက်မီးပေးရနေရဲ့ကြိုတင်ကာကွယ်ဖို့လိုနေပြီလို့လည်းနောက်ထပ်ဒုက္ခသည်တူဖြစ်တဲ့ကိုကာမေးကပြောပါတယ
်ကမ်ဖိုင်မှာတနာရီ15မိနစ်လောက်မှာဟိုကပေါ်ဆာမွန်နဲ့မီးလောင်ရလို့အဲအင်ကရာတော့35ငွေကျော်လောက်မီးလောင်ပြီးတော့ပေရင်လောက်တော့ပျက်စီးသွားတယ်ဒီနေ့မနေ့ကလည်းဒီမှာသွားတာအချိန်မှာ UNHCR တို့ INGO တို့ ACT တို့ကတော့သူတို့မှာရိကာတော့ရှိတယ်သူတို့ကအင်ကိုစောက်ပေးရမယ်လို့သွားစောက်ပေးရမယ် PC တွေလုံမယ်ဆိုပြီးတော့ပြောသွားတာရှိတယ်34ခုစလုံးကိုကျွန်တော်တရင်တာအချိန်ပေးရှင်တာကတော့မိကိုတတိထားပြီးတော့ကျွန်တော်ဒီမှာ gas မီးဘုံတွေရှိတယ်မလား gas မီးဘုံကနေမီးမပေါအောင်အားလုံးအရစုပေါင်းပြီးတော့မိကိုခါခွေလိုက်ရင်အဆန်ပြေသွားမယ်လို့တင်ပါတယ်
ပြီးခဲ့တဲ့အင်္ဂါနေ့တုန်းကလည်းကုတုဘလောင်ဒုက္ခသည်စခန်းအမှတ်1မှာမီးလောင်မှုဖြစ်ရာကဒုက္ခသည်တွေနေအိမ်ယာနဲ့ချီမီးပေးသင့်ခဲ့ရပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကမီးပေးသင့်ဒုက္ခသည်တွေကိုတော့တခြားနေရာကိုပြောင်းရွှေ့ပေးဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးုံ UNHCR ကစီစဉ်နေတယ်လို့ရိုဟင်ညာဒုက္ခသည်ဦးအီဆလန်ကပြောပြပါတယ်
အရင်လောင်သွားခဲ့တဲ့နေရာကိုလည်းကျွန်တော်ရောက်ခဲ့ပါတယ်။အဲ့ဒီနေရာမှာတော့သူတို့ကအခုနေပူတဲ့မှာပလတ်စတစ်မုကာကိုခေါင်းပြီးတော့သူတို့ကနေတိုင်နေတာကိုတွေ့ရပြီးလောလောဆယ်ကတော့သူတို့မှာဘာမှမရှိသလောက်ရှိနေတာကိုတွေ့ရတယ်။နောက်အစားတော့လည်းနေသူတို့မှာအများမမှရှိတဲ့ဒုက္ခစရာတွေပဲကရှင်းပြီးတော့သူတို့ကစားတော့ခဲ့ကြတာကိုလည်းတွေ့ရတယ်။နောက်ကုလသမဂ္ဂဒုက္ခစရာများဆိုင်ရာယူနစ်ဆရာအဖွဲ့လည်းရောက်ရှိနေပြီးဒုက္ခစရာစကားမဲ့20ကိုတွန်းချွေဖို့သူတို့နဲ့တိုင်ပင်ဆွေးနွေးနေတာကိုလည်းကျွန်တော်ကကြားသိတွေ့ရပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2018ခုနှစ်တုန်းက ARSA ရိုဟင်ဂျာအစိုးရအဖွဲ့ကိုလိုက်လံနေနေတဲ့မြန်မာစစ်တပ်ရဲ့စစ်စီရေးနောက်ဆက်တွဲတွေအဖြစ်နဲ့တိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတာပါ။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံပေမဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံဖို့ကတိပြုထားပါတယ်။ဒါပေမဲ့လည်းလက်တလောနေရပြည်အစီအစဉ်တွေအကောင့်ထဲမပေါ်နိုင်သေးခင်မှာဒုက္ခသည်တွေကပ်ဘေးအနေနဲ့အမျိုးမျိုးနဲ့ကြုံနေရတာပါ။ဒုက္ခသည်စခန်းတွေမှာ COVID-19 ကပ်ရောဂါကူးစက်မှုကိုမကြသေးခင်ကပဲအတည်ပြုလိုက်တဲ့အတွက်စိုးရိမ်နေကြချိန်မှာပဲမိမိနဲ့ပါကြုံနေကြရသလိုမုံတုံရာသီမှာရေကြီးရေရှမ်းမှုတွေမြေပြိုကျမှုအန္တရာယ်တွေကိုလည်းဒုက္ခသည်တွေကစိုးရိမ်ကြောက်ကြနေကြတာဖြစ်ပါတယ်ကျမစုမမရှင်